အမေရိကန်ပြည်ထောင်စုအနေနဲ့သူ့ရဲ့လက်တွဲဘက်နိုင်ငံတွေနဲ့ဆက်ဆံရေးပြန်လည်တည်ဆောက်တဲ့နေရာမှာနီတိုမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ဝင်မဟာမိတ်နိုင်ငံတွေနဲ့အရင်ဆုံးဦးစားပေးဆောင်ရွက်သွားမယ်လို့နိုင်ငံချင်းဝန်ကြီးအန်တိုနီဘလင်ကန်ကအင်္ဂါနေ့မှာပြောပါတယ်။အင်္ဂါနေ့နှောင်းပိုင်းမှာစတင်တဲ့နီတိုဝန်ကြီးအဆင့်ဆွေးနွေးပွဲမလုပ်ခင်လေနီတိုအတွင်းမှူးချုပ်ယန်စတိုလ်တန်ဘတ်နဲ့အတူဘယ်ဂျီယံနိုင်ငံဘရာဇယ်မြို့မှာလုပ်တဲ့သင်းစာရှင်းလင်းပွဲအတွင်းမှာအမေရိကန်ဆိုရရဲ့မဟာမိတ်တွေပေါ်ခိုင်မာတဲ့ယက်တီချက်ကိုနိုင်ငံချင်းဝန်ကြီးဘလင်ကန်ကပြောဆိုသွားတာဖြစ်ပါတယ်။အမေရိကန်ဆိုရရဲ့အခုလိုမျိုးချင်းကမှုအသစ်ကိုကြိုးဆိုရဲလို့နေတိုအတွင်းမှူးချုပ်ကပြန်လည်တုံ့ပြန်လိုပဲအတ္တလန္တိတ်တစ်ဖက်ချက်နိုင်ငံများအကြားဆက်ဆံရေးအတွက်အခမ်းအနားသစ်စတင်ဖို့အတွက်ခွင့်လန်းဖြစ်တယ်လို့လည်းဆိုရတယ်။ဘရာဇီးမြို့မှာနှစ်ရက်ကြာလုံးမဲ့ဒီအစည်းအဝေးအတွင်းအဓိကအကြောင်းရပ်တွေထဲမှာအာဖဂန်နစ္စတန်မှာရှိတဲ့နေတိုတပ်ကိစ္စတွေလည်းပါပါလိမ့်မယ်။အရှင်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အာဖဂန်ကတာလီဘန်အဖွဲ့တို့ကြားပြီးခဲ့တဲ့နှစ်ကရရှိထားတဲ့ညီညွတ်ရေးသဘောတူညီချက်အရအမေရိကန်တပ်တွေအားလုံးမေလ၁ရက်နေ့နောက်ဆုံးထားပြီးတော့အာဖဂန်နစ္စတန်ကနေပြီးတော့ဆုတ်ခွာအောင်ဖြစ်ပါလေ။အမေရိကန်နိုင်ငံကြီးဝန်ကြီးကတော့ဒီအခြေအနေကိုပြန်လည်သုံးသပ်နေပြီးတော့အခုစီးဝေးအတွက်မှာအမေရိကန်စဉ်းစားချက်ကိုတင်ပြမှာဖြစ်တယ်လို့ပဲနေတိုမဟာမိတ်နိုင်ငံတွေရဲ့အယူဆကိုလည်းနားထောင်မယ်လို့ဆိုပါရယ်။အမေရိကန်ပြည်တော်စုအနေနဲ့ဘလို့ဆုံးဖြတ်ချက်ပဲဖြစ်ဖြစ်ဒီစီးရေးပူးပေါင်းမှုမှာပါဝင်တဲ့တိုင်းပြည်တွေနဲ့ဆွေးနွေးညှိနှိုင်းသွားမယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးကပြောဆိုပါရယ်။